ကျွန်တော်ဘဝမှာအရေးအကြီးဆုံးသဘောထားတော့ဗာလဲဆိုတော့လုပ်ရမယ်အလုပ်ကိုနော်တာဝန်အရလုပ်ရမယ်လုပ်ရတယ်လုပ်ကောင်းတယ်လုပ်အပ်တယ်ဆိုတာကျွန်တော်ရဲ့ယုံကြည်ရပဲဖြစ်ပါတယ်ကျွန်တော်ကငယ်ငယ်ကတည်းကလုပ်ရမယ်အလုပ်ကိုလုပ်တဲ့အကျင့်လေးတော့ကျွန်တော်မှရှိတယ်ဗျကျွန်တော်လုပ်ရမယ်အလုပ်တော့လုပ်တာပဲကျွန်တော်ငယ်တုန်းကကြောင်းတက်တယ်ဆိုရင်အိမ်ကနေပြီးတော့ဟင်းတို့ဘာလို့ဘဲဥကျော်ပဲဥကျော်စသည်ပေါ့ဗျလှုပ်သွားဖို့ကျွန်တော်လှုပ်ရမယ်အလှုပ်ရှိရင်ကျွန်တော်အဲ့ဒါပုံမှန်လှုပ်တယ်ဗျနောက်ကျွန်တော်အသက်လေးနည်းနည်းရလာတဲ့ခါကျတော့ကျွန်တော်စာရေးဆရာတို့ကဗျာဆရာတို့ဖြစ်ချင်တဲ့ခါကျွန်တော်ကဗျာတွေစာတွေတော်တော်ရေးတယ်ဗျအဲနောက်ကျွန်တော်တက္ကသိုလ်တို့ဘာလို့ရောက်တဲ့အခါမှလည်းကျွန်တော်သတင်းစာဆရာဖြစ်ချင်လာတဲ့ခါကျတော့ကဗျာစာပေရတာဆိုတဲ့သဘောတွေတဲ့ပေါ့ရဝတ္ထုတို့ရတာစာပေဆိုတဲ့သဘောတွေအတွေးကော်ဆိုင်ရာတမိုင်းဆိုင်ရာလူမှုအတွေ့အကြုံတွေလူမှုအကြောင်းအရာတွေနဲ့ပတ်သက်ပြီးစာအုပ်ဒီစာရန်ကြီးအများကြီးဖတ်ပါတယ်ကျွန်တော်လုပ်ရမယ်အလုပ်လို့ဆိုပြီးတော့ကျွန်တော်လုပ်တယ်နောက်တစ်ခါကျွန်တော်သတင်းစာလောကတွေရောက်တော့လဲကျွန်တော်လုပ်ရမယ်အလုပ်ကိုကျွန်တော်တဲတဲမဲမဲလုပ်ပါတယ်ပတ်စံရသည်ဖြစ်သည်မရသည်ဖြစ်သည်ဆိုပါတော့ဗျာ1958လောက်တုန်းကကြီးမုံသတင်းစာချိပိခါတဲ့အခါမှာကျွန်တော်ပြည်သူ့ဥပဒေဆိုတဲ့သတင်းစာမှာတွားပြီးတော့အလကားလုပ်ပြီးပါတယ်တစ်နှစ်17လလုံးလုံးကျွန်တော်လုပ်ပြီးပါတယ်ဒါပေမဲ့အဲ့ဒီမှာလဲကျွန်တော်လုပ်ရမယ်အလုပ်ကိုကျွန်တော်ဒီတဲတဲမဲကိုပေါ့ဗျာဟလာနေရောညရောကျွန်တော်လုပ်ပါတယ်နောက်နိုင်ငံရေးတဲ့ရောက်လာပြီးတော့1989မှာကျွန်တော်တို့ဒီအာဏာပြည်ဆိုင်ရေးလှုပ်ရှားမှုဆိုတာလုပ်ပါတယ်အဲ့တော့ကျွန်တော်အဲ့ဒီအရာနဲ့ပတ်သက်ပြီးအာဏာပြည်ဆိုင်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ကျွန်တော်အစိုးတင်းနေပြီးတော့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုဆိုင်ရာစီမံချက်တွေရေးအာဏာပြည်ဆိုင်ရေးဆိုင်ရာကြွေးကြော်သားနေပါလိကျွန်တော်ရေးပြီးတော့တင်းတယ်ခမအဲ့ဒီအချိန်တုန်းမှာကျွန်တော်အမျိုးမျိုးငင်းပွားကြတာပေါ့ဗျာငင်းညခုံညအမျိုးမျိုးပြောကြတဲ့အခါမှာအာဏာပြည်တိုင်းကြီးဆိုတာဘာလဲမတရားတဲ့အမိအာဏာဆိုသူတို့များဆိုတော့မှဘာလို့ဟာမျိုးကိုခေါ်တာလဲအမိအာဏာဆိုတာဘာလဲစသည်ပေါ့ဗျာနည်းနည်းပြောကြတဲ့အခါကျတော့ဒေါ်စုကစကားတစ်ခုပြောမှုတယ်ဗျဒေါ်စုပြောတဲ့စကားကဘာလဲဆိုတော့တာဝန်အရထည့်လိုက်ပါတဲ့နော်မတရားတဲ့အမိအာဏာဟူသည်များတာဝန်အရဖိတန်ကြအဲတာဝန်အရဆိုတော့ဒေါ်စုရဲ့စကားကျွန်တော်အဲ့ဒီအချိန်ကစပြီးတော့ကျွန်တော်ငငယ်တုန်းကအကျဉ်းရှိခဲ့တဲ့ဟလာလုံးဝမဲ့အလုပ်လုပ်တယ်ဆိုတာနေပြီးတော့ကျွန်တော်ဘာအသိဉာဏ်ရလဲဆိုတော့ဒေါ်စုရဲ့စကားပေါ်မှာပြီးပြီးတော့ကျွန်တော်အသိဉာဏ်တခုရတယ်အဲ့ဒါကဘာလဲဆိုတော့လုံနိုင်တာတွေကိုစဉ်းစားရမယ်လုံတင်တာတွေကိုစဉ်းစားရမယ်ဟလာဒါတွေစဉ်းစားပြီးတဲ့အခါကျတော့လုံရမယ်အလုပ်ကိုတာဝန်အရလုံရမယ်ဆိုတာကိုကျွန်တော်မှာအသိဉာဏ်လေးရသွားတယ်ဗျအဲ့ဒီကစပြီးတော့ကျွန်တော်နောက်ပိုင်းထောင်ထဲအနည်း20လောက်နေခဲ့တဲ့အခါမှာလဲကျွန်တော်ထောင်ထဲမှာနေရလို့အချိန်ကြီးကုန်တယ်လို့လည်းမထင်ဘူးဖြုံးတယ်လို့လည်းမထင်ဘူးလာလာဟာတာဖြစ်တယ်လည်းမထင်ဘူးကျွန်တော်အလုပ်တွေအများကြီးလုပ်နိုင်ပါလေအကြောင်းသားလူငယ်တွေနဲ့တွေ့လို့တယ်တခါလေကျောင်းသားလူငယ်တွေခိုင်းတဲ့အလုပ်လည်းကျွန်တော်လုပ်တာပဲတခါလေကျွန်တော်ကဥဆောင်ပြီးလုပ်တဲ့ခါလည်းလုပ်တာပဲဒါမဲ့လို့ကျွန်တော်လုပ်နေသမျှအလုပ်တွေအကုန်လုံးဟာတာဝန်အရဆိုတဲ့အလုပ်နဲ့တာဝန်အရဆိုတဲ့အသည့်နဲ့နော်တာဝန်အရဆိုတဲ့စိတ်ဓာတ်နဲ့ကျွန်တော်လုပ်တရားကောင်းမှန်သိလာတယ်အဲ့ဒီအချိန်ကစပြီးတော့ဟာတော်တော်ကိုကောင်းပါလားလို့ဒေါ်စုရဲ့စကားကိုကျွန်တော်ပြီးပြီးတော့ရတဲ့စိတ်ဓာတ်ဟာတော်တော်ကောင်းပါလားလို့ကျွန်တော်နားလည်လာတယ်။အဲ့တဲကောင်းတဲ့ဒီအလေးအကျင့်ပါလားလို့ကျွန်တော်နားလည်လာတယ်ခင်ဗျာအဲ့ဒါเนาะအဲ့တော့အခုကျွန်တော်အသက်80ရှိပါပြီ။ကျွန်တော်အခုလုတ်တဲ့အလုတ်လုံနိုင်တဲ့အလုတ်ဒါတွေစဉ်းစားပြီးတဲ့အခါမှာတော့ကျွန်တော်လုတ်ရမယ်အလုတ်ကိုကျွန်တော်တာဝန်အရလုတ်နေတယ်။ကျွန်တော်ဒီနေ့အကုန်လုံးတာဝန်အရလုတ်တဲ့အတွက်ဒါတာဝန်အရလုပ်တယ်ဆိုတော့တာဝန်အရဆိုတဲ့စကားဟာကျွန်တော်ရဲ့ယုံကြည်ချက်ဖြစ်လာတယ်ကျွန်တော်ယုံကြည်တဲ့အတိုင်းလဲကျွန်တော်ယူယူသားသားကျူးကျူးနော်နော်နဲ့ကျွန်တော်လုပ်နိုင်လာတယ်အဲ့ဒါအလွန်ကောင်းတဲ့စိတ်ဓာတ်တစ်ခုပဲလို့အလေးအကျင့်တစ်ခုပဲလို့ကျွန်တော်နားလည်ပါတယ်ဒါအပြင်ဒါကျွန်တော်အဖို့ကတော့အလွန်ရည်ကြည်တဲ့ကိုယ့်ရဲ့ယုံကြည်ရာတစ်ခုဖြစ်လာတယ်လို့ကျွန်တော်ပြောချင်ပါတယ
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။